ီကျွေးဒီတစ်ပတ်ပြည့်သက်တွေကိုပြောပြခြင်းနဲ့ဘလော့ကတော့ပြောစရာတွေများလွန်းတော့အပိုင်း1နှစ်များခွဲပြောရမလားမသိဘူးဗျာ
ဘလို့ဘလော့မျိုးမို့လဲကိုစော်ဝင်လိုက်ရဲ့ true ချက်ချပါလားအရင်ကအခုလိုမျိုးနှစ်ပိုင်းခွဲပြောတာတွေပါတွေသိမကြဘူးတော့ကျမတို့စိတ်ဝင်စားအောင်များတမင်ပြောနေတာများလား
မဟုတ်ပါဘူးဗျတကယ်ပြောတာပါဒီတစ်ပတ်ပြောဖို့စိတ်ကူးထားတာကမဒန်ကိုရဲ့ blog လေဘလော့နာမည်ကထူးဆန်းသလိုအထက်မှာပါတဲ့အကြောင်းအရာတွေကလည်းစိတ်ဝင်စားစရာကောင်းလို့အဲ့ဒီလိုစိတ်ကူးမိသွားတာပါဒီ blog ကိုတော့မလေးရှားနိုင်ငံမှာရောက်နေတဲ့ကိုရင်နဲ့စင်ကာပူနိုင်ငံမှာရောက်နေတဲ့မဒန်ကိုတို့လင်မယားနှစ်ယောက်ပေါင်းပြီးတော့တနိုင်ငံစီကနေပြီးတော့တွဲတင်နေကြတာလေဒီ blog ကလေးဘလို့စတင်ဖြစ်ပေါ်လာတယ်ဆိုတာကိုတော့မဒန်ကိုကိုကျွန်တော်မေးကြည့်ထားတယ
်။2006ခုနှစ်မေလလောက်မှာပေါ့နော်။အဲသူကကျွန်မအတွက်ဒီ blog လေးတစ်ခုစဖွင့်ပေးပါတယ်။ဒါကတောင်းတုံးကစာရေးတာဝါသနာပါတဲ့အတွက်ဒါကစိတ်ညစ်တဲ့အခါစိတ်ကြော်ရဲခါဆက်စီဖြစ်လာတဲ့အခါမှာစိတ်ချပါလေးတစ်ခုအနေနဲ့ပေါ့နော်။ရေးဖို့ဆိုပြီးတော့အားလုံးကတော့ဒီ blogspot လေးကိုဆက်လုပ်ခဲ့တာပါ။ဆက်လုပ်ခဲ့တာကနေမှတကယ်မရေးဖြစ်ဖဲနဲ့တကယ်တမ်းတစ်ပြည့်ရောက်ရေးဖြစ်တာကတော့2017ခုနှစ် January လမှာမှဒီ blog လေးကိုတကယ်ရေးဖြစ်တယ်ပေါ့နော်။စာပြီးရေးဖြစ်ပါတယ်
။တယောက်နဲ့တယောက် blog စာရေးဖြစ်ကြတဲ့ပုံစံချင်းမတူပေမဲ့အခြေခံအားဖြင့်တော့စာရေးဝါသနာပါတယ်ဆိုတာကိုတွေ့ရတယ်နော်။ကျွန်မဆိုဘယ်ကနေစာရေးလို့ရေးရမှန်းမသိတာနဲ့ပဲရေးဖြစ်မှာကိုမဟုတ်ဘူး။
ဒါဆိုရင်တော့မတန်ကူပြောတာကိုနားထောင်လိုက်ရင်မခင်ဖြူထွေးတယောက်ဘလောက်ရေးချင်စိတ်တောင်ပောက်သွားအောင
်မယ်။ဒီစပြီးရေးတဲ့အချိန်မှာတော့အဲကျွန်မလက်တက်ဆန်တဲ့စာလေးတွေပေါ့နော်။အဲအကြောင်းတော့အကြောင်းလေးတွေအမ်တစ်ခါတလေကြောစရာလေးတွေပတ်ဝန်းကျင်ရဲ့သတင်းလေးတွေပေါ့ဒီလိုမျိုးနဲ့ကျွန်မစပြီးတော့အဲရေးပါတယ်။ရေးပါတယ်ရေးရင်းကနေနောက်ကျွန်မကျမ်းမာရေးမကောင်းလို့အဲ6လလောက်ဒါမှတစ်ခါပြန်ပြီးဒီ blog လို့တစ်ခါပြန်ပိတ်ပြီးတော့ကျွန်မတစ်ခါပြန်ပြီးတော့ကျွန်မဖြူပြန်သွားခဲ့ပါတယ်။ပြန်ပြီးတော့အခု2017ခုနှစ်နိုဝင်ဘာလလောက်ကစပြီးတော့ကျွန်တော်တို့ဒီ blog ကိုပြန်ပြီးတော့အားထုတ်မှန်တက်ပြန်ပြီးတော့အသက်သင်ဖြစ်ပါတယ်။ဒီတစ်ခေါက်ပြန်ပြီးတော့ရေးတဲ့အချိန်မှာတော့ကျွန်မတို့ကို request လုပ်ပါတယ်။ဒီမှာပဲကျွန်တော်တို့နှစ်ယောက်အတူတူရေးကြရအောင်။ကျွန်တော်တို့နှစ်ယောက်ရဲ့အဝင်းပြင်မှာဖြစ်ပေါ်နေတဲ့အရာတွေဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေအရာအားလုံးပေါ်တော့ကျွန်တော်တို့နှစ်ယောက်ရေးချင်တဲ့ဟာလေးတွေကိုဒီမှာအတူတကွရေးကြမယ်ဆိုပြီးတော့ကျွန်တော်တို့ request လုပ်ပါတယ်။ဟုတ်တော့သူကလည်းသဘောတူတဲ့အတွက်ကျမတို့မြောက်ဒီမှာဒီ blog မှာအတူတူရေးပြခဲ့ကြပါတယ်
။မန္တန်ကိုကတူနဲ့ရည်ညွှန်းပြီးတော့ပြောနေတာကသူ့မြို့သားကိုရင်ကိုပြောတာလား
။ဟုတ်တယ်မခင်ပြထွေးရဲ့အစပိုင်းမှာကျွန်တော်ပြောခဲ့သလိုပဲလေ။သူတို့ကဒီ blog တစ်ခုတည်းကိုလင်မယားနဲ့အောင်ပေါင်းပြီးတော့ရေးနေကြတာလေ။ blog ဆိုင်ရတဲ့အချိန်မှာရွယ်ချက်ကြီးကြီးမားမားမရှိပေမဲ့လည်းနောက်ရေးရင်နဲ့တဖြည်းဖြည်းအချိန်ရလာပြီးတော့အကြောင်းအရာတွေကိုတိုးချက်ရေးသွားကြတာပဲလေ။
ရန်တိမရွေချက်ကြီးတော့ဟိုမရှိခဲ့ဘူးပေါ့ကိုရေရိုးသားဆုံးပြောရရင်တော့မရှိခဲ့ပါဘူးအဲကျမတို့ဒီလိုပဲဟလာမြင်တွေ့နေကြတဲ့ဒီလူမှုပတ်ဝန်းကျင်တိုင်းဝိုင်းနေနိုင်ငံရေးတွေလက်တော့ဖြစ်ပေါ်နေတဲ့နိုင်ငံရေးတွေပေါ်မှာကျမတို့ထင်မြင်မှုလေးတွေအဲ့လိုမျိုးပေါ့နော်နောက်ပညာပေးရေးမယ်နောက်ကျမတို့လက်တွေ့အဲရှင်လင်းနေတဲ့ life အကြောင်းလေးတွေကျမတို့ရေးတဲ့ရေးကြမယ်ဆိုတဲ့ရွေချက်ပဲရှိပါတယ်နောက်တစ်ဖြည်းဖြည်းရင်းရင်းနဲ့ကမှကျမတို့ဒီနေ့မှာပို့ပြီးတော့ခင်ဗျားရှာရှာခံစားလာရတာကကျမတို့ဒီ blog folio ကိုပို့ပြီးတော့ချစ်ခင်တွေ့ကြလာတယ်ကျမတို့အသက်တမျှကိုချစ်ခင်လာတယ်ဒီ blog folio ကိုအရင်တန်ဖိုးထားလာပါတယ်အဲနောက်တစ်ခုကကျမတို့ရေးလိုက်တဲ့စာတွေစာဖတ်လိုက်တဲ့အပေါ်မှာဟိုအစိတ်မဖြစ်စေဘဲနဲ့ပေါ့နော်ရပ်တာမျိုးရသွားစေခြင်းနဲ့ပို့ဖို့တတမျိုးရသွားစေခြင်းနဲ့အိတ်ဆန္ဒတွေဖြည်းဖြည်းနဲ့ဖြစ်လာပါလိမ့်ရှင်
သူကဘလူစာမျိုးတွေရေးလဲမသိဘူးเนาะကိုစော်ဝင်းလိုင်ကအစပိုင်းမှာခရေကနှစ်ပိုင်းခွဲပြောမယ်ပြောထားတော့ဘလူစာတွေများရေးတယ်လဲလို့စိတ်ဝင်စားနေတာ
ဒုတိယပိုင်းအဖြစ်တင်ပြပေးမယ့်ကိစ္စကိုတော့ခဏနေကြရင်ပြောပြမယ်အခုတော့သူဘလူစာတွေရေးတယ်ဆိုတာမရန်ကူကိုယ်တိုင်ပြောထားတာကိုနားထောင်ကြည့်လိုက်အောင်เนา
ะအစ်မရေးတဲ့ post တွေနဲ့ပတ်သက်ရင်တော့အစ်မကအများစုကဟာတာ post တွေရေးဖြစ်တာများပါလေဘာဖြစ်လို့ဟာတာ post တွေရေးဖြစ်တာလဲဆိုတော့အရတာပိုင်းဆိုင်ရာဒီမှာကျမတို့အများကြီးအတွေ့အကြုံတွေရှိတဲ့အရန်ကိုအရေးသားအရန်ကောင်းမွန်တဲ့ဘလော့ဂါကြီးတွေစာရေးတဲ့အကိုတွေအမတွေရှိပါတယ်။တကယ်ကိုပဲသူတို့တွေအရေးသားကောင်းကြပါတယ်။အဲကျမအနေနဲ့အလောက်ကြီးထိလဲအဲကိုအလောက်ကြီးကြီးရေးနိုင်ငယ်လို့မခံစားမိပါဘူး။ကျမဒီလူမှုပတ်ဝန်းကျင်မှာလူတွေဟာအကုန်လုံးကနေ့စဉ်နေ့တိုင်း stress တွေကိုဖြတ်သန်းနေရတာဆိုတော့ကျမစာလေးတွေကိုဖတ်လိုက်တဲ့အခါမှာပေါ့ပေါ့ပါပါနဲ့သိခံစားမှုကြုံကြုံကြော်နဲ့ခံစားမှုတစ်ခုခုကိုရစေခြင်းနဲ့အတွက်ကတော့အများစုဟာတာတွေပဲဘယ်လိုမျိုးပေါ့ရေးဖြစ်ပါတယ်။များသောအားဖြင့်ကိုရင်အနေနဲ့ကတော့သူလေးလေးနက်နက် post တွေအဲသူအရေးများပါတယ်ဟုတ်ကဲ့
ကဲဒုတိယပိုင်းမှာတင်ဆက်ပေးမယ်ဆိုတဲ့အကြောင်းကတော့ဒီမဒန်ကူဘလော့ပေါ်မှာပဲအပိုင်းလိုက်ခွဲပြီးတော့တင်ပြပေးထားတဲ့အေယာဝတီအကြောင်းဆောင်းပါးတွေပါပဲမှတ်ခင်ပြုတွေ့ရယ်ဒီအေယာဝတီအကြောင်းဆောင်းပါးတွေကိုအသေးစိတ်တင်ပြနိုင်အောင်ဒုတိယပိုင်းအဖြစ်ခွဲပြီးတော့ဒီဆောင်းပါးကိုကိုယ်တိုင်သူရတနာပြုပြီးတော့ရေးထားတဲ့ကိုရင်ကိုကျွန်တော်မေးထားတာတွေကိုတင်ပြပေးပါမယ်သောရရှင်တို့အနေနဲ့လည်းဒီဘလော့ကိုတွားကြည့်လို့ကြတယ်ဆိုရင်တော့သူတို့ရဲ့ website လိပ်စာ madanku.blogspot.com ကိုတွားကြည့်နိုင်ပါတယ်ဒီဘလော့ရဲ့စလုံးပေါင်းကတော့ madankoo.blogspot.com ဖြစ်ပါတယ်ခင်ဗျာ
ဒါဆိုလဲနောက်တစ်ပတ်စောင့်နားထောင်ရတာပေါ့ကိုစောဝင်လိုက်ရင်သောရရှင်တို့အနေနဲ့လည်းကိုယ်တိုင်ရေးထားတဲ့ blog တွေပဲဖြစ်ဖြစ်ဒါမှမဟုတ်ကိုတိထားတဲ့ blog လေးတွေကိုတဆင့်ပြောပြလို့ကြတယ်ဆိုရင်ပဲဖြစ်ဖြစ် burmese@voanews.com ကတဆင့်ကျမတို့ထံကိုအသိပေးအကြောင်းကြားစီလိုပါတယ်ရှင
်ဝေဖန်အကြံပေးစာတွေကိုလည်းအဲ့ဒီ email ကတဆင့် blogger ဆိုတဲ့ခေါင်းစဉ်နဲ့ရေးသားပေးပို့နိုင်ကြပါတယ်တင်းနှင်းကနေညနေနဲ့အင်္ဂါနေ့မနေ့ပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတဲ့ဒီ blogger အစီအစဉ်ကိုဝေဖန်အကြံပေးစာတွေရေးသားပေးပို့ကြဖို့လည်းဖိတ်ခေါ်ပါတယ်ခင်ဗျာ